ထောင်မြင့်မှုနဲ့ဖန်ဆီးရေးယူခံထားတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုဒီကနေ့ပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာအမှုတစ်ခုနဲ့ပါထပ်မံတရားစွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါမကြောင်သိမိကဖျက်သိမ်းခံရတဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ဟာလက်ရှိချိန်မှာထောင်ပြေးမှုရင်ဆိုင်နေရပြီးသူ့ကိုဒီကနေ့ပဲလက်ရှိမန္တလေးအမှတ်၈စကမ်းမှုဒူရဲမှုအောင်မင်းကတရားလိုလုပ်ပြီးမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေကိုချိုးဖောက်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်ပြည်ပကနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခဲ့တာဖြစ်တယ်လို့လည်းဦးကျော်မြင့်ရဲ့ကြိုးဆောင်ရှင်နေဦးနေလေးကပြောပါတယ်
တရားနယ်မှာမြန်မာနိုင်ငံနယ်မှာထွက်ခွာသွားတယ်ထွက်ခွာပြီးတော့သူမြန်မာနိုင်ငံထဲကိုပြန်ဝင်လာတယ်ပြန်ဝင်လာတဲ့အခါမှာသူတို့တိုင်းသားမှာပါတဲ့ဟာပြောတာနော်ပြန်ဝင်လာတဲ့အခါမှာတရားမဝင်ဝင်ရောက်လာတယ်လို့သူတို့ကနေမှဖော်ပြတိုင်တန်းထားတာမြန်မာနိုင်ငံနယ်ထွက်ခွာပြီးတဲ့နောက်မှာတရားမဝင်ပြန်လည်ဝင်ရောက်လာတယ်လို့သူတို့ကနေမှဖော်ပြတိုင်တန်းထားတဲ့အမှု
တော်ဝက73တင်းနဲ့အမှုဖွင့်တိုင်ကြထားခြင်းနော
်နောက်ထပ်ဆွဲချက်တင်ထားတဲ့အမှုကတော့လာမယ့်တနင်္လာနေ့ကျရင်စတင်စစ်ဆေးမှာဖြစ်ပါတယ်လက်ရှိတရားရင်ဆိုင်နေရတဲ့ထောင်ပြေးမှုပုံမှန်နှစ်နှစ်လေးမှာတော့တရားလူပြတက်တည်9ဦးကိုစစ်ဆေးခဲ့ပြီးဦးကျော်မြင့်ဘက်ကတရားခမရတက်တည်6ဦးကိုတင်ပြထားပါတယ်ဒါပေမဲ့လည်းကယောဂါကာလတရားရင်လုပ်ငန်းတွေမှာနှောင့်နှေးမှုတွေရှိနိုင်တယ်လို့လည်းဒီကနေ့ရုံတုစစ်ဆေးခဲ့တဲ့ချိန်သာစံမြို့နယ်ကတရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ်
လာရတဲ့တည်တည်ကသူတို့ဘက်ကနေစိစထောက်ခံချက်တွေနဲ့လာမယ်။ဒီကလည်းသက်ဆိုင်ရာကနေပြီးတော့မှကျူဝင်တဲ့လေဆိုလို့ဝင်ခိုင်းရင်လည်းကျွန်တော်တို့ကဆော့အောင်ပါပဲပေါ့။ပြီးတော့တချို့တွေကလည်းဒီမြို့နာအနီးနားလူတွေပါတယ်လေ။ဆိုတော့အနီးနားလူတွေပါတဲ့အတွက်တချို့ကတော့ဒီတိုင်းလာနိုင်တယ်။ခမရတည်တည်ကိုကျွန်တော်တို့ကသူတို့ခေါ်လာမယ်ဆိုပြောတာလေ။အဲတော့သူတို့ခေါ်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့ကငြင်းငြင်းဆက်ဆက်စစ်လို့ပြီးသွားမယ်။ခေါ်လာရတဲ့နဲ့မှခုနလိုကြည်ဝင်ရတဲ့အပိုင်းလေးတွေရှိမယ်။ဒါမှမဟုတ်လေသူတို့လမ်းကြီးအခြေအနေကမလာနိုင်ဘူးဆိုတာရှိတဲ့တော့နည်းနည်းလေးကြံ့သွားပါမယ်လို့
။နေစီပါတီလိုလူတီများတဲ့ UDP ပါတီကိုတော့ဥက္ကဋ္ဌဦးကျော်မြင့်အရေးယူခံပြီးနောက်ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တယ်လို့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ပါတီကိုယ်စားလှယ်လောင်းတွေကိုလည်းပယ်ဖျက်ထားပါတယ်။ဦးကျော်မြင့်နေထိုင်ခဲ့တဲ့နေရာ၃ခုကိုယာယီသိမ်းဆည်းထားပြီးသူ့ရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးငွေကြေးစီစီအဖွဲ့ကဆက်လက်စီစဉ်နေတယ်လို့လည်းတမရယုံညွန်ကြိုင်မှုချုပ်ဦးစောထေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။စီစဉ်ရရှိတဲ့အချက်အလက်တွေကိုပြည်ထောင်စုဝန်ကြီးကဥက္ကဋ္ဌဖြင့်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလေ့လာသွင်းပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်လက်ရှိရင်ဆိုင်နေရတဲ့အမှုတွေပြည့်ပြတ်ပါကငွေကြေးကွာချမှုတိုက်ဖျက်ရေးဥပဒေနဲ့ပါတရားစွဲဆိုဖို့ရှိတယ်လို့လည်းပြောပါတယ်။ဦးကျော်မြင့်ဟာမန္တလေးဥဝတ္ထံမှာထောင်ကျခံနေရစဉ်1999ခုနှစ်မှာထွက်ပြေးသွားခဲ့ပြီးပြီးခဲ့တဲ့အလကပဲသူနေထိုင်တဲ့ရန်ကုန်မြို့မှာရှိတဲ့နေအိမ်မှာဖမ်းဆီးပြီးမန္တလေးကိုလွှဲပြောင်းပေးခဲ့ပြီးတော့လက်ရှိမှာရာသီကြီးဥတွေပုံမှန်နှစ်လေးပြင်နောက်ဆက်တွဲအမှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်